တော်ရရှိပါခင်ဗျာအခုမကြခင်ရက်ပိုင်းအတွင်းမှာပဲခရစ်နှစ်2009ခုနှစ်ဟာကုန်ဆုံးသွားတော့မှာဖြစ်ပါတယ်ဒီ2009ခုနှစ်ဟာမြန်မာနိုင်ငံအတွက်ဆိုရင်1988ခုနောက်ပိုင်းမှာအထူးခြားဆုံးနှစ်လို့ခေါ်ဆိုနိုင်တဲ့နှစ်ဖြစ်ပါတယ်အခုနှစ်စာပိုင်းကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးကိုအရေးယူဆောင်ရွက်ခဲ့လို့နိုင်ငံတကာစက္ကူမှာမြန်မာအရေးဟာရှေ့တန်းကိုရောက်လာသလိုပဲဩဂုတ်လအတွင်းမှာစာဝတ်နေရေးကြက်တဲမှုတွေကိုဆန္ဒထုတ်ဖော်ပြသခဲ့ရတာကနေပြီးနောက်ဆုံးပခုတ်ကူမျိုးမှာတန်ဃာတော်တွေကမနေနိုင်တော့ပဲမေတ္တာပို့စီတန်းလမ်းလျှောက်တာတွေဖြစ်ခဲ့ပါတယ်အဲဒီကနေတဆင့်တန်ဃာတို့ကစစ်အစိုးရပေါ်မှာပဋ္ဌနေကိုဇနာကန်ဆောင်သပိတ်မှောက်ဆင်နွှဲခဲ့ကြတဲ့အခါရန်ကုန်မြို့မှာတန်ဃာတော်တွေသိမ့်နဲ့ချီးပြီးတော့တပတ်နဲ့တကူမကြုံစဘူးជីနူးအားရပွဲစီကန်ကြစီတန်းဆန္ဒပြခဲ့ကြပါတယ်ဒါပေမဲ့လို့လဲစစ်အစိုးရကဗုဒ္ဓဘာသာဝင်တွေဖြစ်ပါရက်ကနေတန်ဃာတော်တွေကိုရရဆက်ဆက်ရိုက်နှက်ဖမ်းဆီးတပ်ဖြတ်ခဲ့တာတွေဟာတကဘာလုံးကအင်တာနက်ဗီဒီယိုတွေကနေကြည့်ပြီးတန်အားတအောနဲ့တုံ့လှုပ်ခြောက်ခြားခဲ့ကြပါတယ်။ဒါကြောင့်လည်းပဲကမ္ဘာနိုင်ငံအများအပြားကစစ်အစိုးရပေါ်ရှုံချမှုတွေ PR ပေးမှုတွေပေါ်ထွက်လာခဲ့တာဟာအတော့ကိုပဲပြင်းထန်လာခဲ့ပါတယ်။ဒီ PR ပေးမှုတွေဟာဘလောက်ထိများလာခဲ့လဲဆိုရင်အမြဲတမ်းစစ်အစိုးရဘက်ကနေရက်ကြည့်ခဲ့တဲ့တရုတ်အစိုးရကတော့မှပဲလေးသံပြောင်းပြီးတော့ပြောဆိုလာတဲ့အကြည့်ဖြစ်ခဲ့ပါလေ။အဲဒီတော့ဒီ2009ခုနှစ်ကဖြစ်ရတွေဟာမြန်မာနိုင်ငံအတွက်အကောင်းဘက်ကိုဥတီသွားသလားအဆိုးဘက်ကိုဥတီသွားသလားဘယ်လိုသုံးသပ်မိလဲဆိုတာပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ဝင်ဥပိုလှတင့်ကိုဘယ်လိုသုံးသပ်မိလဲဆိုတာပြောပြစေချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပထမဦးဆုံးကတော့အားလုံးသိကြတဲ့အတိုင်းပါပဲ။ဒီ2009ခုနှစ်အစဇန်နဝါရီလမှာတင်ကိုမြန်မာနိုင်ငံမှာစစ်မှန်တဲ့မြို့သားချင်းပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီထွန်းကားရေးလူခွင့်ရေးများပြန်လည်ရှင်သန်ရေးအတွက်ကုလသမဂ္ဂဒီရန်ရာအတွင်းမှာကြိုးပမ်းခဲ့တဲ့သမိုင်းတစ်လျှောက်မှာအထူးခြားဆုံးအနေနဲ့ပထမဦးဆုံးအကြိမ်နေနဲ့ဟာလားမြန်မာနိုင်ငံအရေးကိုကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီမှာဟိုအားလုံးဒီဆုံးဖြတ်ချက်တစ်ခုချနိုင်ဖို့ကြိုးပမ်းခဲ့ကြတာအားလုံးသိပဲဖြစ်ပါတယ်ဒါကိုလည်းပဲတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကသူတို့ရဲ့ဗီတိုပါဝါတွေတုံးချပြီးတော့ပယ်ခဲ့တယ်ဆိုတာအလုံးအသိပဲဖြစ်ပါတယ်။ဒါဟာလည်းပဲတစ်ဖက်ကကြည့်ရင်တော့ဒီမြန်မာနိုင်ငံအရေးကိုနိုင်ငံတကာဆင်မြင့်ပေါ်မှာအမြင့်ဆုံးရောက်အောင်တင်နိုင်ခဲ့ကြတဲ့ဒီလှုပ်ရှားမှုလှုပ်ရှားသူအလုံးပြည်တွင်းကနိုင်ငံတကာမှာကောပြည်တွင်းမှာကောလှုပ်ရှားကြတဲ့ဒီမိုကရေစီရေးလှုပ်ရှားကြသူအလုံးကိုကျွန်တော်တို့ဟိုဒါကျေးဇူးတင်ကြရမှာဖြစ်ပါတယ်။အောင်မြင်တာမအောင်မြင်တာကတော့ဒါသမိုင်းကစကားပြောခဲ့တာဖြစ်ပါတယ်။ဒုတိယထူးခြားမှုကတော့အဲ့ဒီနောက်ပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်အလုံးရဲ့အာရုံစိုက်မှုနော်ဒီကုလသမဂ္ဂထူထူတင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်အနေနဲ့လည်းပဲတတ်နိုင်သမျှမြန်မာနိုင်ငံမှာစစ်မှန်တဲ့မြို့သားချင်းပြန်လည်တည်မြဲတဲ့ဒီမိုကရေစီတွန်းကကြွေးပမ်းမှုတွေရှိခဲ့ပါတယ်။ဒါပေမဲ့ခုနဦးခင်မောင်ကြီးပြောသွားတဲ့ဒီလိုအခြေအနေမျိုးတွေကနေပြီးတော့အကောင့်ဘက်ကိုဦးတည်မသွားဘဲနဲ့ကျွန်တော်တို့ဆိုးဘက်ကိုဦးတည်သွားခဲ့တဲ့ထူးသဖြင့်တော့ပြည်သူလူထုရဲ့စာဝန်နေရေးဘဝဟာအင်မတန်မှကျက်တဲနေတဲ့ဂျားတွေကနေပြီးတော့နာဖာအာနာပိုင်များကမစင်မချင်းလုတ်ခဲ့တဲ့အတွက်ကိုဒီအခြေခံပေါ်မှာခုနစက်တင်ဘာလတန်ဃာတော်များကိုယ်တိုင်ဥဆောင်ပါဝင်ခဲ့ကြတဲ့ငြိမ်းချမ်းနဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တယ်ဆိုတာအားလုံးသိပဲဖြစ်ပါတယ်ကျွန်တော်သုံးသပ်ချက်ကတော့ဒီကနေ့2009ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာတကယ်စစ်မှန်တဲ့မျိုးသားချင်းပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီရေးကိုဦးတည်တဲ့အပြောင်းအလဲကိုလုပ်မယ်ဆိုရင်လည်းလုံနိုင်ခဲ့တဲ့အခွင့်အလမ်းကောင်းတွေအများကြီးပေါ်ခဲ့ပါတယ်။အချိန်ထဲမှာပြည်သူလူထုဘက်ကချိန်မယ်ဆိုရင်လည်းတို့တစ်သက်လုံးအနေနဲ့ကျွန်တော်တို့20နှစ်ပေါင်း40နီးပါးမျိုးသိပ်ခံစားခဲ့ရတဲ့ခံစားချက်တွေကိုတန်ဃာတော်တွေကအစပြည်သူတရက်လုံးကနေပြီးတော့ငြိမ်းချမ်းစွာနဲ့အပြောင်းအလဲကိုလိုလားတဲ့အကြောင်းထပ်မံပြီးတော့ထုတ်ဖော်ပြသခဲ့တာလည်းအမှန်တမ်းရှင်းလင်းပြသပါတယ်။အဲ့တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့အာရုံစိုက်မှုကလည်းခုနကဦးခင်မောင်ကြီးရှင်းပြတယ်လို့ပဲအင်မတန်မှပဲဟိုထူးခြားခဲ့တဲ့နေ့လို့ပြောလို့ရပါတယ်ထို့သဖြင့်တော့ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်ဥရောပနိုင်ငံများတမကဟာအစဉ်လာအားဖြင့်ဆိုရင်စီးပွားရေးရပိတ်ဆို့အေးအေးယူဖို့အင်မတန်မှဟိုစင်ကြင်နဲ့အဖွဲ့အစည်းဖြစ်ပါတယ်သို့တော်မြန်မာနိုင်ငံအတွင်းကလူခွင့်ရင်းချင်းတွေနဲ့ဒီမိုကရေစီရေးတိုးတက်ဖြစ်ပေါ်မှုတွေကနေပြီးတော့တိုက်တွန်းချက်ကြောင့်အခုဆိုရင်ကုလသမဂ္ဂမာကောတူးချင်းအနေနဲ့ကိုပြင်းထန်တဲ့ရေးယူပိတ်ဆို့မှုတွေဆောင်ရွက်ခဲ့တာအလုံးသိပဲဖြစ်ပါတယ်ဒီလိုပဲတစ်ချိန်တည်းမှာဩစတြေးလျနိုင်ငံတို့ဟလာကနေဒါနိုင်ငံတို့ဆိုရင်လည်းစင်လာအားဖြင့်နော်တူးချင်းအနေနဲ့ရေးယူပိတ်ဆို့မှုကိုဆောင်ရွက်ဖို့စင်လာအားဖြင့်ညှင်းငင်ကြတဲ့အတိုင်းပြည်တွေဖြစ်ပါတယ်ခင်ဗျဒါပေမဲ့လို့အဲ့ဒီလိုခြေနေတွေကနေဘာကြောင့်မို့အခုလို့ ဒီရောက်တဲ့ရေးရွယ်ပိတ်ဆို့မှုတွေတနိုင်ငံချင်းနေနဲ့ခွဲထွက်ပြီးတော့ဆောင်ရွက်ခဲ့ကြတယ်ဆိုတဲ့အခြေခံတွေကတော့မြန်မာနိုင်ငံတွင်းကလူခွင့်ရေးနဲ့ဒီမိုကရေစီဖြစ်ဖို့တိုးတက်မှုတွေဟာအဲ့ဒီလိုအစဉ်လာအပြင်စိတ်ရှိတိခါနဲ့နိုင်ငံတကာမိသားစုရဲ့စိတ်ဓာတ်တွေကိုပါပြောင်းလဲသွားစေတယ်ဆိုတဲ့ဟာအချက်ကအင်တာမတ်ထင်ရှားပါတယ်ဒါကကျွန်တော်တိုင်းပြည်တွင်းမှာပြောင ကိုကျိုးစီးပွားကိုကာကွယ်ဖို့စိတ်သက်တစ်ခုပဲရှိပြီးတော့တိုင်းပြည်ကျိုးစီးပွားနဲ့ပြည်သူလူထုကျိုးစီးပွားကိုထည့်သွင်းစဉ်းစားလေးမရှိတဲ့အာဏာရှင်တွေကြောင့်မို့လို့တိုင်းပြည်ကဒီကနေ့အထိတိုးတက်နိုင်တဲ့ပြောင်းလဲနိုင်တဲ့အခွင့်အလမ်းကောင်းတွေကြုံပေမဲ့လို့ပို့ဆိုးတဲ့ခြေနေကိုသာဥတီသွားနေဆိုရယ်အားလုံးကျွန်တော်တို့အသိပဲဖြစ်ပါတယ်ဒီလက်ရှိအခြေအနေမှာတုံ့တက်မယ်ဆိုရင်နှ ပြောပြောင်းတဲ့ပုံတရံနေပေါ်လာနိုင်တယ်ဆိုတဲ့ယူဆနဲ့အတွေးအကြုံသီအိုရီဟာမှားယွင်းနေဆိုတာဒါတစ်ချက်ဖြစ်ပါတယ်။ဒါကြောင့်လဲဆိုရင်ခုဆွေနာဖာကိုနိုင်ကပြောနေတာကသူတို့စီမှာဒီနိုင်ငံညာရန်ွေတူဘီလီယံဒေါ်လာလောက်တောင်ရှိတယ်ဆိုတာကိုပြောနေပြီးတော့နောက်တစ်ချိန်ထဲမှာပြည်သူလူထုရဲ့ခြေနေကြတော့စိုးစုံခြေနေကိုဖြစ်နေတဲ့လူခွင့်ရဲ့ခြေနေဆိုရင်တော့ပြောကြမှာရှိပါဘူး။ ကျွန်တော်တို့ကိုမျောလင့်နေတာထက်ကို့အမျိုးဘာသာတာသနာတည်တဲ့ခိုင်မြဲအတွက်ဖြစ်စေထွန်းကားပြန်ပွားရေးအတွက်ဖြစ်စေကျွန်တော်မြန်မာလူမျိုးများကိုယ်တိုင်ကစူးစိညီညွတ်စွာနဲ့တတိရှိရှိဝိုင်းလောက်ကြမှာဖြစ်တော့မယ်ဆိုတာကိုပဲကျွန်တော်သုံးသပ်မိပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥပ္ပိုလ်လာတဲ့ခင်ဗျ။ခုနပြောခဲ့တဲ့ဒီ2019ခုနှစ်တွင်ဖြစ်ရသေးတယ်မှာပေါ့လေဒီတန်ဃာတော်တွေရဲ့လှုပ်ရှားမှုအရေးခင်ကာလအတောအတွင်းမှာအပြစ်မဲ့တဲ့တန်ဃာတော်တွေကြောင်းသူကြောင်းသားတွေပြည်သူတွေတော်တော်များများလည်းပဲအသက်ဆုံးရှုံးခဲ့ရတာတွေရှိခဲ့ပါတယ်။အဲ့တော့ဒီအသက်ပေးပြီးတော့ဇတိသွားကြတဲ့ပြည်သူတွေတန်ဃာတွေကြောင်းသားတွေကိုကျွန်တော ပြီเนาะနိုင်ငံကဖိအားပေးမှုတွေဟာအများကြီးတိုးလာခဲ့တော့ကျွန်တော်မြင်ခဲ့ရတယ်ဒီလိုဖိအားတွေပုံမှာဒေါက်တာစိန်မြင့်အနေနဲ့ပေါ့ဗျာဘယ်လိုများသုံးသပ်မိလဲဆိုတာကျွန်တော်တို့ကြားပြရစေဦ
းကျွန်တော်အနေနဲ့မြင်လာတော့အဓိကကဥက္ကမောင်ကြီးနဲ့ပြောတယ်ဥပိုလာတင်နဲ့ပြောတယ်ဒီတန်ကဒီရွှေဝါရောင်တုံးလာရေးပေါ့ဗျာဒီsaffron revolution ကတော့ကျွန်တော်တို့ဒီ September မှာဖြစ်တဲ့ကတော့ဒါဒီ2009မှာအထူးကြဆုံးအမြင့်မားဆုံးဖလုတ်ရှားမှုတည်ရလို့ကျွန်တော်မြင်တယ်လေဒါပြီးနေအဲ့ဒါဖြစ်လာဖို့အတွက်ကျူကြီးဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့နည်းနည်းပူပြီးသုံးပြန်သုံးသပ်ကြည့်ရင်ကျွန်တော်အနေနဲ့မြင်တာတော့ပြည်တွင်းမှာတော့ကျွန်တော်တို့လူမှုလူအခွင့်အရေးအတွက်လှုပ်ရှားမှုတွေကပိုတိုးတက်လာတယ်လို့မြင်တယ်။လူဒီကျွန်တော်တို့သာမန်လူတွေနောက်ကနပြောလို့ဟိုကနလူအခွင့်အရေးကိုဒီပမာပြည်မှာဘယ်လောက်ကဆုံးရှုံးနေတယ်ဆိုတာကိုထုတ်ဖော်ပြီးပြောဆိုလာတဲ့အဖွဲ့အစည်းတွေပေါ်လာတယ်။အဲ့ဒါတွေကိုကျွန်တော်တို့သက်ဆိုင်ရာဒီအာဏာပိုင်တွေကိုသူတို့ဒါတွေကိုထောက်ပြတယ်။အဲ့ဒီအပိုင်းလှုပ်ရှားတာဒီလူအခွင့်အရေးနဲ့ပတ်သက်ပြီးဒီတွင်မှာအဲ့ဒါဒီလှုပ်ရှားတာတွေပေါ်လာပြီးအဲ့တခါတိုင်းပြည်မှာစီးပွားအေးပေါ်လေးပြည်သူလူထုအများစီးပွားရေးရလဲကြက်တဲတဲ့ချိန်မှာဒီကျွန်တော်တို့လူ့အခွင့်အရေးတွေကဆုံးရှုံးနေတဲ့အတွက်ကျွန်တော်တို့ဒီစာဝတ်နေရေးတောင်မှဒီမလောက်မငါဖြစ်လာတဲ့အခါမှာဒါတချီတဲ့ဒီတက်လာလို့ပေါ်လေးကျွန်တော်နောက်ဆုံးကြတော့ပြည်သူလူထုဒါပခုတ်ကူတန်ဃာတွေမစားခင်မှာဒါလူ့အခွင့်အရေးဖွဲ့တွေကကျွန်တော်တို့ရန်ကုန်မှာစတင်လှုပ်ရှားတယ်နော်တန်စီမှာလှုပ်တယ်သင်္ကြန်စီမှာလှုပ်ရှားတယ်သူတို့ဖန်ခါတယ်ဓာရီအကုန်လူတွေကမြင်နေတယ်ဒါပေမဲ့အတိအကတော့နောက်ဆုံးအထုတ်ထစ်ကူကပို့လိုက်တာတော့သံဃာတော်တွေပေါ့ဗျာပခုတ်ကူကစားခဲ့တဲ့ပြဿနာပေါ့နော်အဲ့ဒီတော့ကျွန်တော်မြင်တာကတော့ပထမချက်နေတယ်အဲ့တော့ကျွန်တော်တို့ပြည်တွင်းမှာပြည်သူလူထုတွေဟာကျွန်တော်တို့လူအခွင့်အရေးတွေကိုဟိုပို့ပြီးနားလည်လာတယ်ပို့ပြီးတောင်းဆိုလာတယ်ကျွန်တော်တို့အဲ့ဒါမြင်တယ်ဒါကျွန်တော်တို့အတွက်ကတော့ဒါအင်မတန်ကျွန်တော်ဒီမိုကရေစီရဖို့အတွက်ကဒါအတိအကအချက်တစ်ချက်ပဲဒါလူတွေကကိုယ့်အခွင့်အရေးကိုနားလည်ရမယ်ကိုယ့်အခွင့်အရေးဆိုတာလူခွင့်ဆိုတာဘာဆိုတာသူတို့သိမြင်လာတယ်နောက်ဒါဒုတိယအချက်ကတော့ကျွန်တော်ပြောချင်တာကတော့အဲဘာမှဒီမှာစီးပွားရေးကခုနပြောလို့အာခုနတာဟန်ဇာတာပေါ်မှာကျွေးကျွေးဝါတဲ့နိုင်ငံဖြစ်တဲ့ကျွန်တော်ရေနံသဘာဝတံခွေတွေထပ်တွေ့တယ် ဒီနိုင်ငံရောက်ထုတ်ရောင်းနေဟာမှာမနှစ်ကဆိုရင်သူတို့ဒါဒွမ်ဘီလီယံဒေါ်လာလောက်သူတို့ဒီနိုင်ငံညာငွေရရှိတယ်။ဒါပေမဲ့ဒီပတ်စံနေရာကျွန်တော်တို့ပြည်သူလူထုလက်ထက်ရောက်သလားဆိုတော့ကျွန်တော်တို့ပြည်သူလူထုကကြာစားဝင်နေကြတဲ့တာကိုတာရကကြည့်လို့ရှင်ဒီနိုင်ငံညာငွေရရတဲ့ဒီဟာတွေဟာကျွန်တော်ပြည်သူလူထုမရောက်ဘူးဆိုတော့ကျွန်တော်မြင်လာတယ်။ဆရာကျွန်တော်ပညာရေးတွေကစီးပွားရေးကျွ
ဒီကုနောက်ပိုင်းနှစ်တည်းမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆဆုံတာရှိမှမရှိခဲ့ပါဘူးအဲ့တော့ ဒီဟာတွေအပြင်အာဆီယံအဖွဲ့ကြီးကလည်းပဲအရင်တော့ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ပတ်သက်အမြင်သာသူလို့ရှိရကာကြီးကာကြီးလောက်ခဲ့တယ်ဒါမှမဟုတ်အခုနှစ်ထဲမှာနည်းနည်းလေးတန်းပြောင်းလာတယ်အဲဒီတဲ့ပို့ပြီးထူးကြတာကတရုတ်အစိုးရကပါအခုစိတ်မရှိတော့ဘူးလေးတန်းပြောင်းလာတယ်ဆိုတာဒါတွေကလည်းပဲထူးခြားမှုတွေလို့ပဲကျွန်တော်တို့မြင်တာပေါ့လေအဲ့တော့ဥပဒေအနေနဲ့ကြတော့ဒီနိုင်ငံရေ
ပါတယ်ခုနပြောလို့ကျွန်တော်တို့ဒီအာဆီယံတရုတ်နိုင်ငံပါဝင်အင်အားချင်းနိုင်ငံတွေကတော့ကျွန်တော်တို့သတိထားပြီးတော့ပြုသဘောဆောင်တဲ့ချဉ်းကပ်မှုတွေတန်တမာရေးအရနိုင်ငံရေးအရဒီအားပေးမှုလေးတွေတိုက်တွန်းထောက်ဆိုမှုလေးတွေလုပ်နေကြတာဖြစ်ပါတယ်နိုင်ငံဒီအနောက် ဒီဒီမိုကရေစီနိုင်ငံများကတော့အာလုံးတည်ကြတဲ့တိုင်းစီးပွားရေးအရပိတ်ဆို့ရေးယူမှုဆိုတဲ့လက်နက်ကိုသုံးချပြီးတော့မြန်မာနိုင်ငံမှာပြောင်းလဲမြန်ဖြစ်ပေါ်လာရေးကိုဖိအားပေးတိုက်တွန်းနေကြတာတွေ့ရမှာဖြစ်ပါတယ်အဲ့တော့အဓိကကြတာကတော့ဒီဖိအားပေးမှုအားလုံးကိုကျွန်တော်တို့ဒီနာဖအာဏာပိုင်များအနေနဲ့မှန်မှန်ကန်ကန်သုံးသပ်နိုင်ဖို့လိုအပ်ပါတယ်ကျွန်တော်တိုင်းပြည်ရဲ့ပြန်စားတရှိတယ်ငါ ဒီနေ့ဒီမြတ်တော်နိုင်ငံတကာမိသားစုရဲ့ဖြစ်အားပဲဖြစ်စေတွန်းအားပဲဖြစ်စေဆွဲဆောင်တိမ့်သွင်းမှုပဲဖြစ်စေဘာကမှနားထောင်စရာမလိုဘူးကုလသမဂ္ဂရဲ့နော်ဝင်ရောက်ပါဝင်ဆောင်ရွက်မှုကိုလည်းမလိုဘူးဆိုတဲ့ငါမြင့်ငါဆိုင်စကိုင်းရောက်ရောက်ဆန္ဒမျိုးကတော့တကယ်တမ်း ဒါတမရောရဲ့အကျိုးစီးပွားကိုတောင်းမှရရှိမှာထိပါစေနိုင်တဲ့အဲ့ဒါအခါတန်ဃာတော်ဒီအပါဝင်ပြည်သူလူထုတရလုံးရဲ့မြို့သိက္ခန်းစားနေရတဲ့ခန်းစားမှုတွေပေါက်ပွဲစေနိုင်တဲ့တကူကောင်းဆံမှုအဖြစ်ပြည်သူလူထုကတုံးတက်လာနိုင်တယ်။ဒါကြောင့်ကျွန်တော်တို့ကတော့ကိုတိုင်းပြည်မှာအဲ့ဒီလိုမလို့လားအပ်တဲ့ကိစ္စမျိုးမဖြစ်စေရေးအတွက်နားဖကောင်းဆောင်များထုတ်သဖြင့်တော့ဗိုလ်ချုပ်မှုကြီးတန်းရွှေတို Jane, Gonte Kane, Time P, Josie Bago, Yeshi, Josie Bau, Jim Sreno, Dichema, Lina, Senzabi, Natanshi Kunema, Piau Mhopene, Kunaga, U, Tamantano, U, Kamanino, Piotolo, the Gate, Semane, Tusso, Sunu, Bueri, Pilla, on Jovandene, Kuchainti, Gado, Piau Semaveshide, Suraga, Guradamga, Tuko, the Lepit, Mr. Gambari, Kunaga, Jam Pugere, Jujet, Tongu, ที่ก้าชีบาร์แต่คู่ก้ารอกุณาพิโอเร่ด้วยส่งสื่อหนุ่มเมียพี่ปอลาซีด้วยคู่ลูกจ้ากันนี่โอ้สามยอดเป็นเมลิสันเมนสเตอร์ปอนะจันรู้จ้าเสด็จวันจีเบสุสุขันอัตตาการอตาแต่เส้นต้องแก้มูจันรู้พิโอโตสาวนี่ลุ้ยอ่ะตัวต่อจะเชนเนม่าไอ้ที่กันนี่เสด็จพี่ปอมูรีมาชีเดด้วยคุณาอุตมังตันรู้บิโอสุนิตลุ้ยนั่งเงินกามิดาสุกามยงมาชีเน่สามจีนี่เลยเชนิมิวยาวไป ดูเดียเช็คกันดูเดียเช็คกันดูดีอะไรเราบอกว่าสองจีเดียวเราพิวอ่ะมันก็โอเคครับผมโอเคครับผมเออดูเดียเช็คกันดูดีซีบอยยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ย ဒီစီးပွားရေးရပြည်သူလူထုအကျိုးနဲ့တတ်မတော်အကျိုးရှင်တွဲပြီးတော့ဖြစ်အောင်ဖြစ်စေဆောင်ရွက်မှုမျိုးတစ်စုံတရားမရှိဘူးအဲ့ဒီလို reform ကော်မရှင်တရားကွန်စတီကျူရှင်နယ်ရီဖောင်းကော်မရှင်ပေါ့နော်ဖွဲ့စည်းရေးအကြံပြုချက်ကိုလည်းပဲနားဖကသူ့ကိုယ်တိုင်သူ့ဟာသူဖွဲ့တဲ့ကော်မရှင်မျိုးနဲ့ပဲတုံ့ပြန်တာအောင်အားလုံးတွေ့ရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ခုချိန်ထိကြည့်ရမယ်ဆိုရင်တော့နားဖဟာစစ်မှန်တဲ့နိုင်ငံရေးအပြောင်းအလဲကိုငြင်းချမ်းတဲ့နီးလန်းတဲ့
တော့ဘုတ်ထက်ကြည့်ပြည်သူလူထုဟာဒေါသပေါက်ကွဲလာရင်ငါတို့ရှိတဲ့လက်နက်အင်အားနဲ့ဖိနှိပ်ဖြိုခွဲလိုက်မှာပဲဆိုတဲ့စိန်ခေါ်မှုတွေနဲ့ဒါဆက်သွားနေတဲ့အတွက်တတ်မတော်ရဲ့အနာဂတ်အတွက်တော်၎င်းနားဖိုင်အနာဂတ်အတွက်တော်၎င်းကိုကိုယ်တိုင်ရဲ့စီမံခန့်ခွဲမှုညံ့ဖျင်းမှုကြောင့်တွန်းပို့နေတယ်လို့ကျွန်တော်တို့ကသုံးသပ်မိပါတယ်ခင်ဗျာကျွန်တော်ကတမောင်တမ်းပါအခုကြိုးရတ ကြည့်တဲ့အခါကျတော့ဒီ2000ခုနှစ်တကုံသွားတဲ့ပေါ့ဗျာအရင်ဒီစောပိုင်းကာလပေါ့နော်ကျွန်တော်တို့ဘုရုပ်ကညောရှိနေတဲ့ကာလတုန်းကဆိုလို့ရှိရင်စီးပွားရေးမှာပြည်တွင်းကစီးပွားရေးပညာရှင်တွေကိုခေါ်ပြီးတော့ဘယ်လိုပြုပြောင်းနေရမလဲလို့စကားပြောတာတွေရှိတယ်တင်ပြချက်တွေရှိတယ်ဒါပေမဲ့မလုပ်နိုင်ခဲ့ဘူးပေါ့နော်နောက်ဂျပန်စီးပွားရေးပညာရှင်တွေကိုခေါ်ပြီးတော့လေငွေနိုင်ငံဘယ်လိုပြုပြ ဒီနေ့ကျွန်တော်တို့ဒီခုနကထူးခြားတဲ့အကြောင်းလေးမျိုးအစိုးရအနေနဲ့ကြည့်လို့ရှိရင်ကျွန်တော်တို့ကတော်တော်လေးရှားကြံပြီးတော့ပြောတာတောင်မှပဲမျက်လုံးပြူကြည့်တာတောင်တော်တော်များများအုပ်လို့ဖြစ်ဖြစ်နေရတယ်ပေါ့နော်။ဒါတွေကဘာလို့ဒီလိုမလုပ်တဲ့လဲဆိုတာအတိုင်းကြီးတော့တတ်မလို့ခုန်သိခါပြောဖို့စဉ်းစားဖို့ကောင်းနေပြန်ဒါအုပ်ဖို့ပြောလေးကိုဖြစ်ပြောတာပါ။အ
ကျွန်တော်ကနငငယ်ရေးပိုင်းရပေါ့လေကျင်းတော့ကပြည်ရဲ့မှာတော့ဖြစ်တာကတော့ဒီနှစ်မှာသူတို့ဒီအခြေခံဖွဲ့စည်းအုပ်ချုပ်ပုံဟိုဆွေးနွေးဝေးသူတို့ပြီးပြီပေါ့ဗျာပြီးပြီကနအုပ်ဖို့ကနပြောသလိုပဲအခြေခုနှစ်ချက်ပါတဲ့သူတို့လမ်းပြမေးပုံကိုစတူဒီယိုချက်ကိုဒီဖွဲ့စည်းအုပ်ချုပ်ပုံကွန်စတီကျူရှင်ကိုဆွဲပြီပေါ့ဗျာသူတို့ဖွဲ့ဖွဲ့ရတယ်ပေါ့နော်။ သူကလူမမပါဘူးအပြတိုက်ခံရလဲမခေါ်ဘူးခုနစမနေတိုင်းသာကုသလည်းတွေလည်းမပါပဲနဲ့သူတို့ကသူတို့ဟာသူတို့လုံမယ်သူတို့ကသူဆွဲမယ်ဆိုတော့ပြင်ပကခုနပြောနေတယ်ဒီနိုင်ငံတကာကလည်းပြောနေတယ်အကုန်လုံးကထူးပြင်းနောက်ပိုင်းဒီတရုတ်နိုင်ငံကပြောလာတယ်ဒါဒီပြည်တွင်းကိစ္စမှာဒါအကုန်လုံးပါသိနေရဆိုတာကိုသူတို့ကပြောလာတဲ့အချိန်မှာဒါသူတို့ကအားမပါဘူးမလုပ်ဘူးဆိုပြီးသူတို့ကသူတို့လုပ်ချင်တာလုပ်တယ ည်း account ထဲပေါ်မယ်လို့ကျွန်တော်ထင်တယ်။အဲဒါပေမဲ့ဒီကြားထဲမှာနောက်ထပ်ဒီအခု Mr. Zamari နောက်တစ်ခါသွားရင်ပြန်ပါဘလို့ဖြစ်လာမယ်လို့စောင့်ကြည့်အောင်ပဲ။ဘာဖြစ်ဆိုတော့ကိုကသူကကနဟိုတနေ့ရပဲအခုသိတဲ့အတိုင်းကုလသမဂ္ဂအထွေထွေမှုကသူတို့ဒီ14နိုင်ငံကိုသူတို့ Premier Friend of Group of Farmers ဆိုပြီးဖွဲ့ပြီးတော့ဒါအကြံဉာဏ်တွေတောင်းပြီးတော့သူတို့အကြံဉာဏ်တွေနဲ့သူတို့ရယူပြီးတော့ဒီကိစ္စကို account ထဲပေါ်ဖို့သူတို့ဘလို့ထောက်ပံ့ပေးအကူအညီထောက်ပံ့နိုင်မယ်ဆိုတာသူတို့ပြောတယ်ဆိုတော့နိုင်ငံရေးအရကြီးမယ်ဆိုရင်တော့သူတို့ကတော့ခုနပြောလိုနိုင်ငံကဘယ်လောက်ကြီးပြပဖီးရည်ပေးနေနေသူတို့ကတော့ခုနဦးဘူးပြောတဲ့အတိုင်းငါမြင်ငါဆိုင်ခါသခိုင်းရောက်ရောက်ဆိုတာမျိုးလို့ပေါ်ပြသူတို့ဆက်ပြီးသွားအကောင့်ထဲပေါ်မယ်ဆိုတဲ့လမ်းစဉ်ကတော့တွေးနေရတယ်လေအဲဒုတိယချက်ကတော့စီဝိုင်းဟာတော့သူတို့ကခုနဒီဟာတွေကဘာကြောင့်သူတို့ကောင်းမှလဲသူတို့တောင်းတင်းခံနေတဲ့သဘောထားတွေတင်းမှလဲဆိုတာကိုအခြေခံတော့သူတို့ဒီဘလောက်ကြီးဖိအားပေးနိုင်နေရသူတို့ခံနိုင်နေဆိုတဲ့သူတို့ကောင်းတဲ့မှာခံယူချက်ကသူတို့ပေါ်လာတယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့နောက်ထပ်ကျွန်တော်ရခိုင်ကမ်းလွန်မှာရွှေကဲဆာလဲနောက်ထပ်ဒီတရုတ်ပြည်ကိုရောင်းထားတာတွေရှိတယ်နောက်ထပ်ထပ်ပြီးတွေ့တာတွေရှိတော့မြန်မာနိုင်ငံအခုရေနံနဲ့သဘောတမ်းမှုရအာရှမှာအခုကအများဆုံးလို့ဖြစ်နေပြီအင်ဒိုနီးရှားတော့ကြိုးရတယ်ဆိုတော့သူတို့ဓာတ်တွေလည်းသိတယ်လေဆိုတော့အဲတော့အဲ့ဒါတွေကလည်းသူတို့တင်းမှမှုအတွက်သူတို့အထောက်အကူများပေးနေလားဆိုကျွန်တော်တို့စဉ်းစားကြပေါ့နော်
ဟုတ်ကဲ့ကျွန်တော်တို့အချိန်ကနည်းလာပါပြီခင်ဗျာဥပိုလ်လာတဲ့ပြောကြရှင်ပြောပါအောင်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့ခုနအချက်ပါပဲဒေါက်တာဆင်းမြင့်ပြောတာမှန်ပါတယ်ကျွန်တော်တို့ဒီတိုင်းပြည်ရဲ့တန်ဆာရကျွယ်ဝမှုအခြေခံပေါ်မှာဒါဟာပြည်သူလူထုရဲ့အကျိုးပြည်သူလူထုရဲ့လက်ငင်းရင်ဆိုင်နေရတဲ့စီးပွားရေးပြဿနာများလူမှုရေးအချက်တွေပညာရေးအချက်တွေများကိုကျော်လွှားသွားနိုင်အောင်2008ခုနှစ်မှာနာဖာဆောင်ရွက်နိုင်မယ်ဆိုခဲ့လို့ရှိရင်တော့နိုင်ငံတကာမိသားစုရဲ့နောက်ဆက်ရှိတိခတ်မှုနဲ့နောက်ထပ်စောင့်ကြည့်မှုကိုဆက်ပြီးတော့ထိန်းထားနိုင်မှာဖြစ်ပါတယ်။သို့တော့အဲ့ဒီလိုမဟုတ်ဘဲနဲ့ပြည်သူလူထုကိုယ်နိုင်ကလည်းဒီစင်းရဲ့ချက်တဲမှုကိုဆက်လုပ်ပြီးတော့ရင်ဆိုင်လာရမယ်။အခုဆိုရင်ပြည်တွင်းမှာရှိတဲ့တန်ဃာတော်တွေဆရာတော်တွေကိုယ်နိုင်ကပြည်သူလူထုကိုပုံမှန်လင်းလင်းအမှန်တရားဘက်ကယက်တည်ကြဖို့ဆိုတာမျိုးဟောပြောနေတာတွေအားလုံးအတိပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မြင်တာကတော့နာဖအနေနဲ့အခုလိုချိန်မှာအခွင့်အလမ်းလို့ဆိုရင်လည်းပဲတတ်မတော့ကြိုးစည်းပွားအတွက်ဖြစ်စေသူတို့ကိုယ်တိုင်ရဲ့အနာဂတ်လုံခြုံရေးအတွက်ဖြစ်စေဒါအကောင်းဆုံးအခြေအနေမှာရှိနေသေးတယ်နိုင်ငံတကာမိသားစုဒေသတွင်းဟလာအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းအဖြစ်တော်လကောင်ပြည်သူလူထုရဲ့အကျိုးစီးပွားကိုတစုံတရာထိရောက်စွာဆောင်ရွက်ပေးခြင်းအဖြစ်တော်လကောင်အကောင့်ဘက်ကိုဦးတည်နိုင်တဲ့နေသားရှိပါတယ်ဒါပေမဲ့အဲ့လိုမဟုတ်ရင်တော့ဒီထက်ပိုပြီးတော့စိတ်ရှည်တိခတ်မှုတွေကုန်ဆုံးလာတဲ့နိုင်ငံတကာမိသားစုနဲ့ပြည်သူလူထုရဲ့တန်ခတ်မှုကို2008ခုနှစ်မှာကြုံရလိမ့်မယ်လို့ကျွန်တော်တို့တော့ချုပ်တင်ခတ်မှန်းပါတယ်ခင်ဗျ
ဟုတ်ကဲ့ဦးတော်တော်ပြောကြရှိသေးလားတော်တော်
ခင်ဗျဆိုတော့ဆရာစိတ်မြင့်ပြောတာလေးပါဟိုကကျွန်တော်ကောင်းတဲ့ပေါ်လာဆရာက ပြောတယ်လို့ပေါ့နော်ငါမြင့်ငါဆိုင်စကိုင်းရောက်ရောက်ဆိုတော့ဟုတ်လားစကိုင်းတိုင်းမရောက်ဘူးညငါမြင့်ငါဆိုင်နေမယ်လို့ဆိုတော့အဲ့ဒီကြားထဲမှာဒီအစိုးရအဖွဲ့ပေါ့နော်ခုနဗိုလ်ချုပ်ကျော်ဆန်းတော်ထင်တာရှင်းနေတဲ့ခါကျတော့အနောက်ဆက်ရှိလို့ရှိရင်ဒါဆက်ကြအောင်မယ်ဆိုတော့ကဘာကြီးမှာလုံးလိုက်တော့တာရှိတဲ့ပုံမှန်ကဘာမှာနားတယ်နေတာနဲ့ဆိုရင်တော့တော်တော်ထူးခြားတဲ့စကားလို့ပြောရမှာပေါ့နော်ဒီငါမြင့်ငါဆိုင်တာတောင်စကိုင်းမရောက်သေးဘူးဆိုတဲ့ကိစ္စဆိုတော့ဘယ်လိုပြောမလဲဗျာဟိုတော်တော်ကြီးကြာကောင်းတဲ့လူတွေလို့ကဘာကြီးကမြင်လို့မြင်ရလို့ဖြစ်နေတော့
ကဘာကြီးကသူတို့ကိုကြီးကြာကောင်းတဲ့လူတွေလို့မြင်နေပေမဲ့လို့ကျွန်တော်တို့မြန်မာပြည်သူပြည်သားတွေဘက်ကတော့တော်တော်ကိုမချစ်မဆန့်ခံစားနေကြပြီပေါ့ဗျာ
ကောင်းဘက်ကချူမြင်ကြည့်တာပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်နဲ့ခုနှစ်ခုနှစ်နှစ်ဆန်းကာလတုန်းကကျွန်တော်တို့ဟလာမထင်မှတ်မမျှော်မှန်းခဲ့ကြတဲ့အခြေအနေတွေကဒီအခုဒီ2009ခုနှစ်နှောင်းပိုင်းမှာဖြစ်လာပေါ်လာခဲ့တယ်ဒီတော့ကဒီလောလောဆယ်အချိန်မှာအားလုံးကအားမလို့အားမရဖြစ်နေကြပေမဲ့လည်းပဲလာမယ့်2008ခုနှစ်ထဲမှာဒီပြည်သူတွေလိုလားနေတဲ့အခြေအနေမျိုးဒီမိုကရေစီရေးအတွက်တိုးတက်မှုမျိုးတွေမပေါ်လာဘူးလို့လည်းကျွန်တော်တို့မပြောနိုင်ပါဘူးเนาะဒီတော့အားလုံး2008ခုနှစ်ကြာရင်ဒီတဲ့ဒီအခြေအနေကောင်းလာပါစေလို့ပဲကျွန်တော်တို့ဆုမွန်ကောင်းတောင်းရင်းနဲ့ဒီစကားဝိုင်းကိုကျွန်တော်ဒီကုန်းချုပ်ပြရစေခင်ဗျအပောင်ဝင်ပြီးတော့ဆွေးနွေးပေးကြတဲ့အတွက်ကြောင့် NCGUB ပြည်သူ့မြန်မာနိုင်ငံညွန်မောက်အစိုးရအဖွဲ့ဝင်ဦးဘိုလာတင့်မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ညွန်ကြားမှုဦးစိန်မြင့်နဲ့တင်မွားမဂ္ဂဇင်းအေဒါဂျိုအောင်ဦးတမောင်တန်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေ။တော်တာရှင်အပေါင်းနှစ်သက်အချိန်ခါမှာစက်တင်မင်္ဂလာပေါင်းနဲ့ပြည့်စုံပြီးစိတ်ချမ်းသာကိုချမ်းသာရှိကြပါစေခင်ဗျာ။